မိန်းကအစိုးရသတင်းဌာနတွေကိုကြီးကြပ်တဲ့ US Agency for Global Media ရဲ့အကြီးအကဲတာဝန်ယူဖို့ conservative ရုပ်ရှင်ထုတ်လုပ်သူတဦးဖြစ်တဲ့ Michael Pat ကိုသမ္မတကနေအဆိုပြုထားတာကြောင့်မနေ့ကအထက်လက်တော်ကြားနာပွဲမှာတော့သူ့တာဝန်ကိုအတည်ပြုနိုင်ရေးမေးခွန်းနေခဲ့ကြပါတယ်အမေရိကန်ပြည်အောင်စုမှာဗန်းလိုက်ဖဲနဲ့ညံ့ညတတသတင်းတွေထုတ်လွှင့်မှုဥပဒေအရတာဝန်ပေးထားတဲ့ VOA American အတန်လို့ American ဆိုရသတင်းဌာနတွေအပေါ်မှာသမ္မတ Trump ကနိုင်ငံရေးအရတစ်ဖက်တည်းအတုံးချသွားမှာကိုစိုးရိမ်မှုတွေနဲ့ပတ်သက်ပြီးစာနာပွဲမှာသူကဖြေရှင်းသွားခဲ့ပါတယ်။ Brian Patton ရဲ့သတင်းပေးပို့ချက်ကိုတော့ကိုရနိုင်ပြောပြပေးပါရှင်
။ရွေးစည်ကြီးအမြတ်မှုဆောင်အရာရှိချုပ်ဖြစ်တဲ့သူ့ကိုအတည်ပြုခန့်ခံမယ်ဆိုရင်သတင်းဌာနတွေရဲ့လွတ်လပ်ရည်တည်ခွင့်ကိုမထိခိုက်အောင်အမကန်သွားမယ်လို့ Michael Pike ကကျလို့တော့နိုင်ငံသားဆက်ဆံရေးကော်မတီမှာမနေ့ကပြောကြားလိုက်ပါတယ်။တကယ်လို့အတည်ပြုခဲ့မယ်ဆိုရင်သူဟာသမတ်ထရမ့်အစိုးရကအစိုးပြုတင်တဲ့ဒီဖွဲ့ရဲ့ပထမဦးဆုံးအဦးဆောင်အရာရှိချုပ်ဖြစ်လာမှာပါ
။ It whole agency rests on the belief that the reporters are independent, that no political influence.
ဒီကနေ့ခုလုံးမှာသတင်းတောက်ဆိုတာလွတ်လပ်ရမယ်။သတင်းရေးဆိုင်ရာနေရာမှာဘာနိုင်ငံရေးဟောစာလွှမ်းမိုးမှုမရှိရဘူးဆိုတဲ့ယုံကြည်ချက်ပေါ်အခြေခံတာဖြစ်ပါတယ်။ဒီယုံကြည်ချက်မရှိဘူးဆိုရင်တော့ဒီဌာနရဲ့လုပ်ငန်းတာဝန်တွေလည်းထိရောက်မှုရှိရမှာမဟုတ်ပါဘူး
။ဘိုက်ခါမတန်းရုပ်ရှင်ထုတ်လုပ်သူတယောက်ဖြစ်ပြီးတော့ California အခြေစိုက် Claremont Institute ရဲ့အကြီးအကဲလည်းဖြစ်ပါတယ်။သူဦးဆောင်မှုအဆိုပြုထားတဲ့ US Agency အဖွဲ့ဟာ American အစိုးရထောက်ပံ့ထားတဲ့နိုင်ငံတကာသတင်း agency တွေကိုကြီးကြပ်ရတာဖြစ်ပြီးတော့တစ်နှစ်က American Dollar 628သန်းအသုံးပြုရှိပါတယ်။ဒီထဲမှာ VOA Power, Radio Marti, El Hura TV နဲ့ Sawa Radio အပြင်Radio Free Europe, Radio Liberty နဲ့ Radio Free Asia RFA တို့လည်းပါဝင်ပြီးတော့နိုင်ငံပေါင်း100လောက်ကိုထုတ်လွှင့်ပေးနေတာပါ။နားဆင်ကြည့်ရှုသူ345သန်းလောက်ရှိပါတယ်။ VOA ရဲ့ဗရင်းညစာတန်းကို1986ခုနှစ်ကအတည်ပြုခဲ့ပြီးတော့နိုင်ငံကအတန်လွင့်အုပ်တွေရအစိုးရအတန်လွင့်သတင်းဌာနမှလုပ်ကိုင်နေသူတွေအလုံးဟာသတင်းစံသတ်မှတ်ချက်တွေကိုတိတိကျကျလိုက်နာဆောင်ထိန်းဖို့ပြဋ္ဌာန်းထားပါတယ်။The Pointer Institute ကTom Kins ကတော့အခုလိုပြောပါတယ
် Audiences you're not a state run media that only tells one side of the story is often state run
ညာတို့ဟာတခြားနိုင်ငံတွေကအစိုးရပိုင်းသတင်းမီဒီယာတွေလိုမျိုးတစ်ဖက်သေးကိုအရေးသားဖော်ပြနေတဲ့အစိုးရပိုင်းသတင်းမီဒီယာတွေမဟုတ်ပါဘ
ူး USG ဌာနရဲ့သတင်းလုပ်ငန်းစဉ်နဲ့ပတ်သက်ပြီး Fortinius လုံးကလွတ်တော်အမတ်တွေကထောက်ခံကြရဲလို့လဲ VOA ညစာရေးမှူးဟောင်း David Jackson ကပြောပါတယ
် The members of Congress have always supported the broadcasting by VOA and the other broadcasters because
VOA နဲ့တခြားအသံလွှင့်ဌာနတွေကထုတ်လွှင့်နေတာတွေကိုကွန်ဂရက်လက်တော်အမတ်တွေကထောက်ခံပါတယ်။ဒါကြောင့်လဲဆိုတော့သူတို့ကကမ္ဘာတစ်ဝန်းကကြီးကြီးနားဆင်နေတဲ့ပြည်သူတွေရဲ့ယုံကြည်အားကိုးလို့ရတဲ့သတင်းရင်းမြစ်တစ်ခုရဲ့တန်ဖိုးကိုနားလည်တဲ့အတွက်ကြောင့်ပါ
။ဒါမဲ့လည်းတချို့သမ္မတ Trump ကိုဝေဖန်သူတွေကတော့ဒီအသံလွှင့်ဌာနတွေကိုအစိုးရမူဝါဒတွေကိုတစ်ဖက်သက်ဝါဒဖြန့်ထုတ်လွှင့်ဖို့အသုံးချသွားမှာကိုစိုးရိမ်နေကြပါတယ်။ဒီသတင်းပေါ်မှာပါဝင်တဲ့ဒီမိုကရက်အထက်လွှတ်တော်အမတ်ဘော့ဘ်မနန်ဒက်စ်ကတော့ဘိတ်နဲ့တမတ်ဖရမ့်ရဲ့မဟာဗျူဟာရေးရာအကြီးအကဲဟောင်းတဲ့ဖြစ်နောက်ဒီထဲမှာကွန်ဆာဗေးတစ်အမျိုးသားရေးဝါဒီတွေရဲ့သတင်းတွေကိုထုတ်လွှင့်ပေးနေတဲ့ private သတင်း agency ရဲ့အကြီးအကဲဟောင်းလည်းဖြစ်တဲ့ Steve Bannon တို့ရဲ့ဆက်ဆံရေးအပေါ်မှာအဓိကမေးခွန်းထုတ်ခဲ့ပါတယ်။ Steve Bannon နဲ့ Bake တို့ဟာ US စစ်ပွဲနဲ့ nuclear ရေးကိစ္စမှတ်တမ်းရုပ်ရှင်တစ်ခုကိုပူးတွဲထုတ်လုပ်ခဲ့ပါတယ်။သို့ရသတင်းဌာနတွေကသတင်းတော်တွေပေါ်မှာနိုင်ငံရေးရာဖိအားပေးတာတွေကိုဘယ်လိုကာကွယ်ပေးမလဲလက်မခံပဲပယ်ချနိုင်မလားဆိုပြီးတော့ဘော့ဘ်မနန်ဒက်စ်ကမိကုံထုတ်ခဲ့ပါတယ်။ Michael Pike ကတော့သူ့အနေနဲ့လုံနိုင်လိမ့်မယ်လို့ထင်ကြောင်းနဲ့အရင်ကလည်းဒီလိုကာကွယ်ပေးခဲ့တယ်ဆိုပြီးတော့တုံ့ပြန်ဖြေကြားသွားခဲ့ပါတယ်ခင်ဗျာ။